မြန်မာနိုင်ငံနဲ့ဆက်အနာသိမ်းမှုစန့်ကျင်ကန့်ကွက်မှုတွေမှာဒီနေ့မှာတော့မြို့တော်မြန်မာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆန္ဒဖော်ထုတ်ခဲ့တဲ့ထဲကတချို့မြို့နယ်တွေမှာဆိုရင်တက်ကပြစ်ခတ်တာကြောင့်မန္တလေးနဲ့မုံရွာမြို့နယ်တွေမှာသေဆုံးသူတွေထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီနှစ်နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲတွေအတွင်းစိန်ပန်းလမ်းမကြီးမှာအာဏာရှင်ဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်2ယောက်တေဆုံးပြီးတော့4ယောက်ထဏ်မင်းဒဏ်ရာရရှိခဲ့တယ်လို့မန္တလေးတပိတ်ဆန္ဒပြရာမှာပါဝင်သူတစ်ယောက်ကပြောပြပါတယ်
။ခုလောလောဆယ်တော့ကျွန်တော်တို့ကနဦးတရင်ရရှိတာကတော့2ဦးကြာဆုံးတယ်နှစ်ဦးကြဆုံးတယ်ဒဏ်ရာရရှိသူ၄ဦးရှိတယ်အဲနှစ်ဦးကြဆုံးတဲ့ထဲကနေတောက်ခေါင်းပွင်းနဲ့တဦးပါတယ်တဦးပါတယ်ဒါပေမဲ့အဲအလောင်းကိုတော့သူတို့ဒီတစ်ကောင်စီဘက်ကနေတိမ့်သွားတာဂျူသွားတယ်ပေါ့ပောက်သွားတယ်ပေါ့ဗျာ
ဒီနေ့ဆန္ဒပြပွဲတွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ကြတာဟာဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာကိုကြိုးဆိုကြောင်းပြသတာဖြစ်တယ်လို့မန္တလေးတပိတ်ဦးဆောင်သူကိုတေစာဆန်းကပြောပါတယ်
ကျွန်တော်တို့မတ်လ31ရက်နေ့မှာပဲကျွန်တော်တို့ CRPH ကနေပြီးထုတ်ပြန်ချက်ကိုထုတ်ပြန်နေပါတယ်။ဒါကပါလို့ဆိုတော့2008ခြေဥ်ကိုလုံးဝအပြီးတိုင်အကျွင်းနဲ့ဖျက်သိမ်းနေဆိုတဲ့အကြောင်းကျွန်တော်ကြေညာတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ April 1ရက်နေ့မှာတော့ကျွန်တော်တို့မန်လေးမြို့အပါအဝင်တနိုင်ငံလုံးပေါ့နော်ကျွန်တော်တို့စန္ဒပြပြည်သူတွေကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းလုံးဝမလိုလားတာဖြစ်တဲ့အတွက်ကအပြီးတိုင်ဖျက်သိမ်းနေဆိုတော့မီးရှို့စန္ဒထုတ်ဖို့ကျွန်တော်တို့ဒါပြီးပြုံးပြကျွန်တော်ညဉ့်ညက်သွားဆန္ဒပေါ်လို့နေကြခြင်းဖြစ်ပါတယ်ခင်ဗျာ
ဆန္ဒပြပွဲအချိန်ကျမသွားတဲ့မုံရမျိုးမှလည်းဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်အဲ့ဒီမှာလည်းတပ်ကပြစ်ခတ်ဖြိုခွင်းတာကြောင့်တယောက်တည်ဆုံးပြီးတော့9ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့မုံရပင်မတပိတ်ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ
်ပြစ်ခတ်မှုတွေကတော့ကျွန်တော်မနဲ့ခင်းအစိုးရတွေကဖြစ်တယ်ပေါ့နော်မနဲ့ကျွန်တော်တို့7နှစ်ခွဲလောက်ခွဲကတပိတ်စစ်ကြောင်းမထွက်ခင်မှာလည်းကဒီထတော်ရက်ွက်ထဲကိုသူတို့ဝင်ပြီးတော့စီးနင်းမှုလုပ်တယ်အဲ့ဒီအချိန်မှာဒီရက်ွက်ဒီရက်ွက်သားတွေနဲ့ရက်ွက်ဒီရက်ွက်သားတွေကိုပြစ်ခတ်မှုတွေလုပ်တယ်ပေါ့နော်အဲ့မှာကျွန်တော်တို့ခြိကိုက်တယ်ရတယ်သူတွေရှိတယ်အဲ့လိုလုပ်တဲ့အချိန်မှာကျွန်တော်တို့ဒီရက်ွက်နေပြည်သူတူခေါင်းကိုထိတဲ့ဒဏ်ရာနဲ့ကြဆုံးသွားပါတယ်ခင်ဗျာစနိုက်ပါနဲ့ပြစ်တာပြစ်တယ်လို့ကျွန်တော်တို့သိထားပါတယ်ခင်ဗျာခြိကိုက်ဒဏ်ရာရတဲ့သူတွေလည်းတော်တော်များရှိပါတယ်ခင်ဗျာဒီနေ့တည့်ရက်ထဲတွင်ဆိုကျွန်တော်တို့ဟိုအတိကျတော့ကိန်းကဏ္ဍအတိကျတော့မရသေးပါနဲ့ကျွန်တော်၅ဦးအထက်မှာရှိတယ်ပေါ့နော်ဆရာဝင်းချင်း9ယောက်နဲ့10ယောက်ကြားထဲမှာလို့တော့ကျွန်တော်အကြံဉာဏ်ပြီးထားတယ်။ဒိမန်အတိကျကတော့ကျွန်တော်တို့ဟိုစီးဖွဲ့ရင်းနဲ့ဆက်တွေချိတ်ဆက်ပြီးတဲ့ခါကျအတီးပြုစူးစမ်းနေလို့ပါပဲခင်ဗျာ
။ဆန္ဒပြပွဲတွေကိုကြောက်ကြားပုံစံနဲ့လုပ်နေတဲ့ရန်ကုန်မြို့မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေတာမကနိုင်ငံတော်အလံတွေကိုပါမီးရှို့ဆန္ဒပြခဲ့တာတွေရှိတဲ့အကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ် GSCN ဦးဆောင်ကော်မတီဝင်တယောက်ကပြောပါရယ်
။ကျွန်တော်တို့နိုင်ငံတော်အလံကိုပါကျွန်တော်တို့မီးရှို့တဲ့အချိန်ဘာကြောင့်လဲဆိုတော့ဒီနိုင်ငံတော်လမ်းပြီးကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူတွေအားလုံးလူမျိုးတွေအားလုံးကနေလူလာတဲ့နိုင်ငံတော်အလမ်းမဟုတ်ဘူးကျွန်တော်တို့ဒီဇူလိုင်လ၁ရက်နေ့ကနေစပြီးတော့မှဒီနိုင်ငံအစ်စ်မှာကျွန်တော်တို့လူမျိုးပေါင်းစုံဒီနိုင်ငံဒီနိုင်ငံသားတွေကလူလာတဲ့ကျွန်တော်တို့ဒီနိုင်ငံရေးအခင်းအကျင်းအစ်စ်ကိုကြွားဖို့လူလာတဲ့အတွက်2008ဖွဲ့စည်းပုံဆက်အနာရှင်ကနေပြီးတော့မှစခဲ့တဲ့နိုင်ငံတော်အလမ်းပြီးကျွန်တော်တို့နဲ့လုံးဝမသက်ဆိုင်အကြောင်းကိုကျွန်တော်တို့ကဖော်ပြတဲ့အတွက်ပေါ်ပြခြင်းနဲ့ကျွန်တော်တို့ဒီ campaign ဒီစီစဉ်လို့ပြုလုပ်မှကျွန်တော်ဖြစ်ပါတယ
်။ February 1ရက်နေ့မှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းဆေးအာဏာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံမျိုးစုံနဲ့လုပ်နေကြတာဖြစ်ပါတယ်။ဒီဆန္ဒပြမှုတွေအပေါ်မှာလည်းတပ်ကပြစ်ခတ်နှိမ်နှင်းမှုတွေကိုတိုးမြှင့်လုပ်နေတဲ့အတွက်တေဆုံးသူ930ထက်မနည်းရှိနေပါပြီရှင်။